to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်ဒီဇင်ဘာလ10ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျွန်မစုမုံပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြညာပေးသွားမှာပါပြည်သူနိုင်ငံ Paris Mural ကဆန္ဒပြသူတွေကိုရဲတွေကမျက်ရည်ဘုံတွေတုံးပြီးတော့ဖြုတ်ခွဲလိုက်ပါတယ်ဒီမလေးရှားနိုင်ငံမှာရှိတဲ့ဒီ Robert Lake ဆက်ယုံမှာလုံနေတဲ့ရွှေပြောင်းလူသားတွေကနိုင်အချိန်အတော်ကြာကြီးလုံနေရတဲ့ဆိုပြီးတော့ဒီ Writer သတင်းဌာနကစုံစမ်းဖော်ထုတ်လိုက်ပါတယ်ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့စစ်ပွဲတွေရပ်ဖို့ငြင်းငြင်းစွာဆန္ဒပြခဲ့တဲ့ဒီငြင်းငြင်းရေးလှုပ်ရှားသူ၃ဦးကိုမြစ်ကြီးနားတရားရုံးကထောင်ဒဏ်နဲ့ငွေဒဏ်ပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာနိုင်ငံဥတီခြေလှမ်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလွဲနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်လိုက်ပါတယ်ထောင်ချခံလိုက်ရတဲ့လှုပ်ရှားသူတွေရဲ့အမှုဘလို့များဆောင်ရွက်သွားဖို့ရှိပါလဲ
အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့ဆင့်ဆင့်ပေါ့နော်အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။လောလောဆယ်ကတော့ဥပဒေ
လူခွေရေးရှင်နေဥခွန်အောင်ပါရှင်။နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်။နောက်အိန္ဒိယသမ္မတနဲ့ဇနီးဒီဇင်ဘာလ10ရက်ကနေ14ရက်အထိမြန်မာနိုင်ငံကိုအလဲပတ်ရောက်လာမဲ့ခရီးပေါ်သုံးသက်ချက်နဲ့အတူသူ့ပေါ်မှာလူမှုထောက်ခံမှုကြဆင်းရတာကတော့ရုရှားအရေးစုံစမ်းစစ်ဆေးမှုကြောင့်ဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ပြောဆိုလိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ပြည်ထောင်စုနိုင်ငံ Paris Mural ကရှောင်းဇေလီဇေလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ဘုံတုံးပြီးတော့ဖြိုခွဲခဲ့ပါတယ်။လောင်စာဆီဇင်းတို့မြစ်တက်မှုနဲ့နေထိုင်စရိတ်မြင်မာလာတာကြောင့်ပြင်သစ်မှာသတင်းပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။လူပေါင်း1500ထက်မနည်းဟာ Paris Mural တခွင်ဆန္ဒပြနေကြတာဖြစ်ပြီးလူ130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကဘာလဲခီးသွွားတွေအလားများတဲ့Eiffel Tower နဲ့တခြားနေရာတော်များများကိုပိတ်ထားပြီးတော့လုံခြုံရေးရဲထောင်နဲ့ချီလဲချထားပါတယ်ဒီကနေ့စနေနေ့မှာဆန္ဒပြမဲ့အစည်းအဝေးကြောင့်အဖြစ်စီးခံရမှာအလူခံရမှာကိုစိုးရင်ပြီးဈေးဆိုင်တော်များများလဲပိတ်ထားတယ်လို့အထင်ကရလမ်းမကြီးတွေကိုလည်းရဲတွေကပိတ်ထားပါတယ်ပြင်သစ်တနိုင်ငံလုံးမှာရဲတပ်ဖွဲ့ဝင်ပေါင်း 19,000 ကျော်ချထားတာကြောင့်ဒါဟာလွန်ခဲ့တဲ့သတင်းပတ်ကထက်စာရင် 24,000 ပိုများလာတာပါဆန္ဒပြပွဲတွေအတွင်းပဋိပက္ခတွေကြောင့်လူပေါင်း130ကျော်လဲတန်ရထားပါတယ်။နိုဝင်ဘာလကတည်းကဆနပြမှုတွေနဲ့ဆက်ဆက်ပြီးတော့လူ၄ဦးသေဆုံးခဲ့ရတယ်လို့လူမှုရဲ့တောင်းဆိုမှုတွေကြောင့်လောင်စာဆီဈေးနှုန်းမြင့်ဖို့ကိုသမ္မတအီမနျူရယ်မက်ခရွန်ကရက်ဆိုင်ခဲ့ပေမဲ့အလုသမားလူရန်းစားတွေအငင်းစားတွေနဲ့ကျောင်းသူကျောင်းသားတွေကိုထိခိုက်စေတဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဆနပြနေကြတာပါခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာအွန်လိုင်းပေါ်ကနေသတင်းမားတွေဖြန့်နေတဲ့ကိစ္စလို့စိုက်ဘာအရေးကိစ္စတွေနဲ့ပတ်သက်လာရင်ကင်တွယ်ထိန်ချုပ်နိုင်စွာနယ်လာနေပြီလို့အထက်လွှတ်တော်ထောက်လှမ်ရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ်တဦးကသတိပေးလိုက်ပါတယ်။စိုက်ဘာအရေးမှာပြိုင်မဲ့ရုရှားနိုင်ငံကအသာစီးရနေပြီးတရုတ်နိုင်ငံကလည်းအမိလိုက်လာနေတယ်လို့ပြောပါတယ်။အွန်လိုင်းအင်တာနက်ကနေရည်ရွယ်ချက်နဲ့သတင်းမားဖြန့်တာပဲဖြစ်ဖြစ်မမှန်သတင်းအချက်အလက်တွေဖြန့်ဝေမှုကိုအမေရိကန်လိုပဲရင်ဆိုင်နေရတဲ့ရုရှားနိုင်ငံကတော့ဒီကိစ္စမှာအသာစီးရတာပုံရတယ်လို့လည်းအထက်လွှတ်တော်အမတ်မက်ဝါနာကတောက်ကြနေမှာပြောပါတယ်။ရုရှားအတွက်တော့ဒီနီလန်ကထိရောက်ပြီးတော့ကုန်ရစီလဲသိကိုသက်တာတယ်လို့မစ္စတာဝါနာကပြောပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရဲ့ရည်တည်ချက်ကိုပြန်လဲချိန်ညှိဖို့လဲသူကတိုက်တွန်းတောင်းဆိုသွားတာပါ။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြောက်ဝင်နောက်ဆက်ခဲ့တာဟာအမေရိကန်ထောက်လှမ်ရေးရဲ့မအောင်မြင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သမရအင်မီရောနဲ့အထက်ဌာနကြီးတွေပြင်လွှတ်တော်အမတ်တွေဟာလည်းဒီကိစ္စကိုပေါ့ပေါ့တန်တန်တုံ့ပြန်နေကြတယ်ဆိုပြီးတော့မစ္စတာဝါနာကပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ Cyber Internet ထိန်းချုပ်မှုတင်းကျပ်လာတဲ့တရုတ်နိုင်ငံကလည်း Artificial Intelligence လို့ခေါ်တဲ့မှတ်ဉာဏ်တူလုပ်ငန်း Quantum Computer လုပ်ငန်းနဲ့မြန်နှုံးမြန် 5G ကွန်ရက်တယ်လီဖုန်းဝန်ဆောင်မှုလုပ်ငန်းတွေမှာအမေရိကန်ကိုကျော်လွန်ပြီးတော့ရင်းနှီးမြှုပ်နှံနေပြီလို့လည်းသူကပြောဆိုသွားပါတယ်
။ American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Michael Cohen နဲ့ရွေးကောက်ပွဲမက်ဆေ့စီယုံရေးအဖွဲ့မန်နေဂျာပေါ်မနဖိုရိုကိုထောင်ဒဏ်ကြခံတဲ့နယ်လို့နယူးယောက်ပြည်နယ်ရှိနေတွေနဲ့အထူးဆောင်စစ်ဆေးမှုရောဘတ်မူလာကဆိုပါတယ်လိန်ဖျော်ပြေးဇလန်ရိုက်ကူးသူစတော်မီဒန်နီယယ်စ်နဲ့ဖလေးဘွိုင်းမော်ဒယ်ကယ်ရင်မက်ဒူဂယ်တို့ကို2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာသမ္မတထရမ့်နဲ့သူတို့ကြားလိန်မိုင်းဆိုင်ရာပတ်သက်ခဲ့မှုကိုလူသိရှင်ကြားထုတ်မပြောဘူးနှုတ်ပိတ်တဲ့အနေနဲ့ရှေ့နေကိုဝင်ကငွေပေးခဲ့တယ်လို့အဲ့ဒီဆွဲချက်မှာဖော်ပြထားပါတယ် ထရမ့်ရဲ့ညွှန်ကြားချက်အရကိုဝင်ကအခုလိုငွေပေးခဲ့တာလို့ပြည်ထောင်စုရှင်တွေကပြောပါတယ်။ဒါပြင်2016ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့သူတို့လိုချင်တဲ့ပုံစံမျိုးဖြစ်လာအောင်ရုရှားတွေဆောင်ရွက်ခဲ့တယ်ဆိုတာကိုလည်းအဲ့ဒီဆွဲချက်မှာဖော်ပြထားပါတယ်။အစိုးရအဆင့်ဒါမှမဟုတ်ရွေးကောက်ပွဲရရကိစ္စရက်တွေနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ခွင့်ရှိတဲ့ရုရှားအစိုးရရဲ့ဂျာဂန်ကိုဇလန်နဲ့ကိုဝင်ဟာဆက်သွယ်မှုရှိခဲ့ကြောင်းအထူးစုံစမ်းစစ်ဆေးမှုမူလာရဲ့အသေးစိတ်ဖော်ပြမှုကိုလည်းဆွဲချက်တစ်ခုမှတွေ့ရပါတယ်။သမ္မတထရမ့်ကတော့ရုရှားရင်းနဲ့ဘာမှမပတ်သက်ခဲ့ဘူးဆိုပြီးတော့တောက်လျှောက်ညှဉ်းဆန်လာခဲ့တာပါ။ဒါအပြင်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာမနာဖို့ကလည်းသက်ဆိုင်ရာရှိနေတွေနဲ့ FBI အရာရှိတွေကိုလိမ့်လည်ထွက်ဆိုထားခဲ့ကြောင်းဆွဲချက်မှဖော်ပြထားပါတယ်။2019ခုနှစ်ကသူ့ပေါ်ဆွဲချက်တင်ခဲ့ပြီးတဲ့နောက်မှာမနာဖို့ဟာရုရှားထောက်လှမ်းရေးနဲ့ဆက်ဆက်မှုရှိတဲ့လူတဦးနဲ့ဆက်သွယ်ခဲ့တယ်လို့ထရမ့်အစိုးရအဖွဲ့ဝင်တွေနဲ့ဆက်သွယ်ခဲ့တာကြောင့်ဒါဟာအထင်ရှားလိင်ညာမှုဖြစ်တဲ့ဆိုပြီးတော့ဖော်ပြထားပါရခင်ဗျာ
။ Syria နိုင်ငံတွင်ကတပုံတွေကဓာတ်တုလက်နဲ့အုံပြုခဲ့တဲ့ဆိုပြီး Russia နဲ့ Syria တို့ပူးပေါင်းလှုပ်ကြံပြောဆိုခဲ့တယ်လို့ American ပြည်ထောင်စုကဆွဆွဲလိုက်ပါတယ်။ Syria နိုင်ငံထဲမှာနှွေမာလာတုံးကဓာတ်တုလက်နဲ့အုံပြုခဲ့တဲ့ဆိုတဲ့ Russia တို့ရဲ့ပြောဆိုချက်ဟာအမှန်မဟုတ်ဘူးဆိုတာခိုင်လုံတဲ့သတင်းတွေရထားတယ်လို့ American ကမနေ့တောက်ကြနေမှာပြောပါတယ်။မျက်ရည်ရိုးပုံတွေကို Russia နဲ့ Syria တပ်တွေဖက်ကတော့အုံပြုခဲ့တာဖြစ်တယ်လို့လည်း American နိုင်ငံခြားရေးဌာနပြောခွင့်ရသူ Robert Paladino ကပြောပါတယ်။အစိုးရထိန်းချုပ်ထားတဲ့ Aleppo မြို့အနီးမှာ chlorine တက်တွေပါတဲ့ဘုံတွေနဲ့ Syria တဘုံတွေကတက်ခတ်ခဲ့တဲ့ဆိုပြီးနှွေမာလာ24ရက်နေ့က Russia ကကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။အဲ့ဒီတက်ခတ်မှုကြောင့်အသက်ရှူကျနေကြတဲ့ Syria နိုင်ငံသား100နီးပါးကိုလည်းဆေးရုံတင်လိုက်ရတယ်လို့ Syria အစိုးရပိုင်းသတင်းဌာနကကြေညာခဲ့ပါတယ်။ရုရှားနဲ့ Syria ဘက်ကအခုလိုလှုပ်ကြံပြောဆိုလိုက်တာဟာ Idlib မြို့မှာအပြစ်ခတ်ရစေးရေးအတွက်ယုံကြည်ချက်တွေပြက်ပြဲသွားအောင်လှုပ်ဆောင်တာဖြစ်တယ်လို့လည်းပြောခွင့်ရသူ Paladino ကဆွဆွဲပြောဆိုခဲ့တာပါ။ Idlib မြို့ဟာ Syria သမ္မတ Bashar al-Assad ကိုဆန့်ကျင်တိုက်ခိုက်နေတဲ့တပုံတွေရဲ့နောက်ဆုံးအမခံမြေလည်းဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ညားနေပါတယ်ခင်ဗျာ။လေထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားအလုပ်သမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အဲ့ဒီကုမ္ပဏီဆက်ယုံရဲ့ရွှေပြောင်းအလုပ်သားတွေဟာနိုင်အတော်ကြလွတ်လွတ်ရပြီးတော့သူတို့ပေါ်တင်နေတဲ့အချွေးတွေကိုစက်ဖို့တရားမဝင်အချိန်ပိုတွေဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါ။အလုပ်သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အချိန်တက်ပိုးပြီးတော့အလုပ်လုပ်နေကြကြောင်း Writers သတင်းဌာနရဲ့ကြာသပတေးကထုတ်ပြန်တဲ့အချက်လက်တွေအရသိရပါတယ်။ကမ္ဘာပေါ်မှာသုံးဆွဲနေတဲ့ Robert Lay 25ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ Top Glove ကုမ္ပဏီကတော့အခုလိုဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတော့မှဖြစ်ပြီးတော့မမှန်ကန်တဲ့နီးလန်းတဲ့လှုပ်သားတဲ့စုဆောင်သူတွေနဲ့ဆက်လက်ဆက်ဆံတော့မှမဟုတ်ကြောင်း။နောက်ဒီအလုပ်သမားတွေအလုပ်နာချိန်အပြည့်အဝရရှိရေးအသေးချာဆောင်ရွက်သားမှဖြစ်ကြောင်းပြောပါတယ်။ Top Glove ကုမ္ပဏီဟာဆေးရုံသုံးလက်အိတ်တွေကို Britain နဲ့ American ပါဝင်နိုင်ငံပေါင်း195နိုင်ငံကိုတင်သွင်းနေတာပါ။မလေးရှားနိုင်ငံကဒီလုပ်ငန်းမှာရွှေပြောင်းလုပ်သားပေါင်း10,000ကျော်အလုပ်လုပ်နေပြီးတော့အဲ့ဒီထက်မှနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလုပ်သားတွေလည်းပါဝင်ပါတယ်။အဲ့ဒီလုပ်သားတွေဟာသူတို့ကိုပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုမလေးရှားရင်းကစ် 9,000 အမေရိကန်ဒေါ်လာ 1,200 အလင်းအမြန်ပြန်ပေးနိုင်ဖို့အတွက်အခုလိုအချိန်ပိုလုပ်နေတာလို့လည်း Writer သတင်းဌာနကပြောပါရခင်ဗျာ
။ဝင်ငွေအလက်နဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေကိုငွေကြေးလွှဲပြောင်းပေးပို့တာတွေ2018ခုနှစ်ထဲမှာတိုးမြင့်လာတယ်လို့ကမ္ဘာ့ဘဏ်ကနောက်ဆုံးထုတ်ပြန်လိုက်တဲ့ Migration and Development Brief စာဆောင်မှာဖော်ပြထားပါတယ်။ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေကိုငွေတွေတရဝင်းလွှဲပြောင်းပေးပို့တာဟာ 10.8 ရာခိုင်နှုန်းနဲ့စုစုပေါင်းဒေါ်လာ928သန်းအထိရောက်လာလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကဒီကနေ့ထုတ်ပြန်ချက်မှာခန့်မှန်းဖော်ပြထားပါတယ်။ကမ္ဘာ့တဝန်းလုံးအတိုင်းအတာနဲ့ဆိုရင်တော့ 10.3 ရာခိုင်နှုန်းဒေါ်လာ689ဘီလျံအထိရှိလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒီနှစ်ထဲမှာအိန္ဒိယကိုလွှဲပြောင်းပေးပို့တဲ့ငွေဟာအမေရိကန်ဒေါ်လာဘီလျံ80နဲ့ပမာဏအများဆုံးဖြစ်နေပြီးသူ့နောက်မှာတော့တရုတ်၊မက္ကဆီကို၊ဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့ကအသီးသီးရှိနေပါတယ်။ဒေါ်လာ100ငွေလွှဲခါကတော့ 6.9 ရာခိုင်နှုန်းနဲ့ဈေးမြင့်နေပါသေးတယ
်။အီတလီနိုင်ငံမှာဒီကနေ့ဒီ night club တစ်ခုကရုံးရင်ဆန်ကပ်ပြတ်မှုတွေအတွင်းလူ6ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရသွားပါတယ်။သေဆုံးသူတွေထဲမှာမင်းကလေး9ဦးနဲ့မင်းကလေး3ဦးနဲ့ယောက်ျားလေး2ဦးပါဝင်ပါတယ်နောက်ထပ်2ဦးကတော့ဒီ Corinaldi မြို့က Latenda Azura Night Club မှာဒီပြတာတဲ့ဖြောပြပွဲတစ်ခုကိုလာရင်တမိဖြစ်သူကိုလိုက်ပို့ပေးတဲ့မိခင်ဖြစ်ပါတယ် တရားရတဲ့သူတွေကတော့12ဦးလောက်ရှိပြီးတော့သူတို့တွေဟာအသေးအတန်အခြေအနေမှာရှိနေတယ်လို့ပြောပါရယ်။အီတာလီယန်သတင်းဌာနတွေကတော့ဒီပြပွဲကိုလာတဲ့သူတဦးဟာပက်ပါစပရေးကိုအသုံးပြုခဲ့ရတာကနေရုံးရင်းဆန်ကပ်ဖြစ်သွားတယ်လို့ဆိုပါရယ်။ဒီဖျော်ဖြေပွဲကိုလာကြတဲ့သူ1000နီးပါးလောက်ရှိတယ်လို့ပြင်သစ်သတင်းဌာန AFP ကပြောပါရယ်။
American Agatha Agency NASA ကနေအင်္ဂါဂျိုပေါ်လွှတ်တင်လိုက်တဲ့ယာဉ်ကနေစကလုံးနဲ့ဖော်ပြလို့မရတဲ့ပထမဆုံးအတန်တစ်ခုကိုဖန်ယူပေးပို့လိုက်ပါတယ်။ The Jet Propulsion တပ်ခွဲခန်းကနေအင်္ဂါဂျိုပေါ်ကအဲ့ဒီအတန်ကိုမနေ့တောက်ကြနေကထုတ်ပြန်လိုက်တာပါ။ Insight Lander ဆိုတဲ့မောင်းတူမဲ့ Agatha Susan လေးလာရဲ့ယာဉ်ဟာအင်္ဂါဂျိုပေါ်ဆင်းသက်ပြီးတစ်ပတ်အတွင်းမှာပဲခတ်တူတူအတန်လိုင်းတွေကိုဖန်ယူနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတန်တွေဟာတနအီကို30ကနေ15ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတယ်လို့လည်းခန့်မှန်းရပါတယ်။သူတေသနပညာရှင်တွေရဲ့အဆိုအရဒါဟာအင်္ဂါဂျိုစီကနေအင်္ဂါဂျိုစီကအတန်ကိုလူရဲ့နားနဲ့ပထမဆုံးကြားတာလည်းဖြစ်တယ်လို့ဆိုပါတယ
်စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်နဲ့တပြည်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်စစ်ပွဲတွေရပ်တန့်ရင်ငြင်းငြင်းစွာဆန္ဒပြခဲ့တဲ့ကချင်ပြည်နယ်ကစစ်တပ်တင်ဒုက္ခသည်တွေအရေးလှုပ်ရှားသူ3ဦးကိုစစ်တပ်အသေးဖြတ်မှုနဲ့မြကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တာကတော့မြန်မာနိုင်ငံဥတီရှောက်လန်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလဲနေတယ်လို့နိုင်ငံတကာတန်တမန်အတိုက်အဝိုင်းကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကန့်သက်ခံခဲ့ရတဲ့ဒီကိစ္စအတွက်တရားရုံးအစဉ်အဆက်အယူခံဝင်သွားဖို့ပြင်ဆင်နေတယ်လို့လူခွေးရှင်တွေကလည်းပြောပါတယ်အပြည့်စုံဆက်ပြီးတင်ပြပေးပါမယ်ကချင်ပြည်နယ်မြကြီးနားမြို့မနောခွင်းကနေပြီးတော့တမျိုးလုံးလှည့်လည်ပြီးငြင်းငြင်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်3ဦးဖြစ်တဲ့ကိုလောင်ဆောင်ဦးစော်ဂျန်နယ်ဒေါ်နန်ပူတို့ကိုစစ်တပ်ရဲ့ဂုံတိုက်ခါညှို့နှိုင်းအောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ထာနာချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကပုံမှန်900နဲ့တရားစွဲဆိုခဲ့တဲ့အပေါ်ကချင်ပြည်နယ်မြကြီးနားတရားရုံးကနေဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်အခုလိုမျိုးထောင်ဒဏ်ငွေဒဏ်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကများစွာစိတ်မကောင်းဖြစ်မိကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီအရက်ဖက်အဖွဲ့အစည်းတက်ကြွလှုပ်ရှားသူတွေဟာကချင်ပြည်နယ်အတွင်းမှာငြိမ်းချမ်းစွာအဖြေရှာရေးနဲ့တိုက်ပွဲတွေအဆုံးသတ်ရေးဆောင်ရွက်နေကြသူတွေဖြစ်ပြီးစည်ရေးပဋိပက္ခကြောင့်ဒုက္ခရောက်နေကြသူတွေကိုလူသားချင်းစာနာမှုအကူအညီတွေရရှိရေးဆောင်ရွက်နေကြသူတွေဖြစ်တဲ့အတွက်ဒီမိုကရေစီခေတ်မှာတော့ဒီလိုလှုပ်ရှားမှုဟာတရားစွဲဆိုရန်မဟုတ်တဲ့အတွက်ဒီအဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသုံးသပ်ဖို့တာဝန်ရှိသူတွေကိုမိမိတို့တိုက်တွန်းပါတယ်ဆိုပြီးအမေရိကန်တန်ယုံကထုတ်ပြန်တာပါ။ဒီပြိုင်တစ်ထဲမှာပဲဒီလိုထောင်နဲ့အပြစ်ပေးလိုက်တာဟာမြန်မာနိုင်ငံတွင်းအရက်ဖက်လူအဖွဲ့အစည်းအတွက်စိုးရိမ်ပွဲရာသတင်းတရက်ဖြစ်တဲ့ဆိုပြီး EU ဥရောပသမဂ္ဂကလည်းသဘောထားထုတ်ပြန်ပါတယ်။ငြိမ်းချမ်းရေးနဲ့အကြမ်းဖက်မှုပြိပခါတွေမှာပိတ်မိနေတဲ့ပြည်သူတွေအတွက်ဆန္ဒထုတ်ဖော်မှုဟာရာဇဝတ်ပြစ်မှုအဖြစ်မသတ်မှတ်သင့်ကြောင်းနဲ့ EU ဥရောပသမဂ္ဂအနေနဲ့ဒီတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာလွန်စွာစိတ်မကောင်းဖြစ်ရပြီးတော့သက်ဆိုင်ရာအာဏာပိုင်တွေဘက်ကပြစ်ဒဏ်ကိုပြန်လည်သုံးသပ်ပေးဖို့သဘောထားထုတ်ပြန်ခဲ့ပါတယ်အလားတူဆွီဒင်တန်ယုံဘက်ကလည်းဒီလိုအမိန့်ချမှတ်လိုက်တဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့မြန်မာစိုးရိမ်နဲ့တံပရောအနေနဲ့ပြည်သူတွေလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလဲလှယ်ခွင့်ကိုလေးစားဖို့လိုကြောင်းကြေညာချက်ထုတ်ပြန်ပါတယ်ကချင်အမျိုးသားအစည်းအရုံး KNO ဘက်ကလည်းဒီလိုငြိမ်းချမ်းစွာလှုပ်ရှားသူတွေကိုထောင်သွင်းအကျဉ်းချတဲ့လုပ်ရက်ကတော့မလုံသင့်မလုံအပ်တဲ့လုပ်ရက်ဖြစ်တဲ့ဆိုပြီး KNO ဥက္ကဋ္ဌဒူဝါဘောဝန်လျော်ကလည်းသူ့သဘောထားကချင်သတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ
်နံပါတ်1ကအယုတ်ဆိုးတယ်ဆိုတော့အဲ့ဒါကိုပြောချင်တယ်ဒါကြောင့်မလို့ဒီလူတို့ကိုလူတို့ရဲ့အရေးကိုတောင်းဆိုပေးတဲ့လူငယ်တွေဒါကလူတို့ရဲ့ခေါင်းဆောင်တွေဖြစ်တယ်เนาะသူတို့တော့တနည်းအားဖြင့်ဒီလူငယ်3ဦးကသူရေးကောင်းတယ်လည်းဖြစ်တယ်ဘာဖြစ်လို့ဆိုတော့ကိုယ်လူမျိုးတွေကိုယ်တိုင်းရင်းသားတွေကိုယ့်ရဲ့ရက်ရွာကပြည်သူလူထုဒုက္ခဖြစ်နေတဲ့ကိစ္စကိုသူတို့ကကယ်ဆယ်ရမယ်လုံခြုံမှုပေးရမယ်ဆိုပြီးတော့တောင်းဆိုတဲ့ခေါင်းဆောင်တွေဖြစ်တဲ့ခါကျတော့သူတို့ကိုတော့ချီးမြှောက်ရမှာပဲဖြစ်တယ်ဟိုဂုံရှိတယ်သူတို့လုပ်တဲ့အလုပ်တွေကဒါပေမဲ့အခုလက်ရှိ NLD အစိုးရနဲ့စစ်အစိုးရကဖွဲ့စည်းထားတဲ့ဒီပြည်နယ်တရားရုံးကနေပြီးတော့အခုလိုသူတို့ကိုထုံတန်6လနဲ့ငွေတန်ငါးတင်းချလိုက်တဲ့ကိစ္စကအင်မတန်အယုတ်ဆိုးတယ် လုံးဝမလုတ်တင်တဲ့ကိစ္စကိုလုံနေတယ်လို့ပထမဆုံးကျွန်တော်တို့ကအဲ့လိုပြောချင်တယ်။ဒါကြောင့်မလို့ဒီကိစ္စကိုလုံးဝလုံးဝကန့်ကွက်တယ်
။ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုဆိုရင်တော့တရားရုံးကနေတခါတဲ့အချုပ်ကားနဲ့ခေါ်ဆောင်သွားပြီးထောင်သွင်းအကျဉ်းချထားလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့အမှုတရားရုံးအစဉ်အဆက်အယူခံဝင်သွားဖို့မိသားစုနဲ့အတူရှေ့နေတွေဥပဒေအကြံပေးပုဂ္ဂိုလ်တွေဘက်ကတရားဥပဒေလမ်းကြောင်းတိုင်ဆောင်ရွက်သွားဖို့စီစဉ်နေပြီလို့ကချင်လူခွင့်ရှေ့နေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့ဆင့်ဆင့်ပေါ့နော်။အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။လောလောဆယ်ကတော့ဥပဒေရကျွန်တော်တို့ကဒီတရားရုံးအစစ်အစစ်ကိုအယူခံပြင်ဆင်မှုတက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။ဒီဥစ္စာကတော့ကျွန်တော်တို့ရဲ့အမြင်ကတော့လေအာဒီတပ်မတော်ကိုထိရင်တော့ဒါမျိုးဖြစ်မယ်ဆိုပြီးတော့မှကျွန်တော်ပြည်သူလူထုကိုဟောပါပေါ့ message ပေးတဲ့သဘောလို့ကျွန်တော်တို့သုံးသပ်တာပေါ့လေ။နောက်တစ်ခုကဒီဥစ္စာတော့တော်တော်ထူးဆန်းတယ်ဗျ။တရားစီရင်ရေးသမိုင်းမှာတော့ဒီလိုပြစ်တာကတော့တော်တော်အမြင့်ဆုံးကိုရောက်နေတာပေါ့နော်ဒီတရားစီရင်နယ်ပယ်မှာပါဝင်ပတ်သက်နေတဲ့လူတွေအတွက်ကမိကွန်းထုတ်စရာတွေတော့အများကြီးရှိလာတာပေါ့
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုတရားလိုလုပ်ပြီးတရားဆွဲဆိုခဲ့သူကတော့မြောက်ပိုင်းနိုင်စစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဖြစ်ပြီးမြကြီးနားတရားရုံးတရားသူကြီးဘက်ကထောင်နှံတဲ့ငွေရန်ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်ရှင
်တော်တော်ရှင်များရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတန်းအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲဒီမိုကရေစီထွန်းကားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။သောတာရှင်များရှင်အိန္ဒိယသမ္မတနဲ့ဇနီးဟာဒီဇင်ဘာလ10ရက်နေ့ကနေပြီးတော့14ရက်နေ့အထိမြန်မာနိုင်ငံကိုအလဲပတ်ရောက်လာဖို့ရှိတယ်ဆိုပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်။ဒီ9ရက်တာခီးစဉ်တွင်မှာတော့သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံသွားဖို့ရှိပြီးတော့နှစ်နိုင်ငံသဘောတူညီမှုစာချုပ်တွေတော်တော်များများလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အိန္ဒိယမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အိန္ဒိယမှာနှစ်20ကျော်နေထိုင်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်အောင်လွင်ကအပြည့်အစုံတင်ပြထားတာနားဆင်ပါရှင်။
မြန်မာပြည်မှာရသားစုအတက်လာပြီးနောက်ပိုင်းအိန္ဒိယမြန်မာဆက်ဆံရေးကအရင်စစ်ဘက်ကအုပ်ချုပ်တဲ့ကာလနဲ့ဘလို့ကွာခြားချက်တွေထူးခြားခြားရှိပါလဲခင်ဗျာဘလို့တိုးတက်မှုတွေရှိပါလဲ
အိန္ဒိယမြန်မာဆက်ဆံရေးကိုနှစ်အနည်းငယ်လောက်ပဲနောက်တန်ကြည့်လို့ရှိရင်အိန္ဒိယမှာဒေါက်တာအဘူကလန်ခေါ်တဲ့သိပ္ပံပညာရှင်သမ္မတဖြစ်တဲ့အချိန်ဗမာပြည်မှာလည်းဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်နေတဲ့အချိန်တုန်းကအိန္ဒိယနိုင်ငံကဗိုလ်ချုပ်မှုကြီးတန်းရွှေကိုလျှို့ဝှက်ဒီပြည်ကြီးတည်ပေးအဲ့ဒီတဲ့င်းလေးကကျွန်တော် WikiLeaks မှာထွက်ခဲ့တော့ကျွန်တော်တို့အတော်ကိုမကျေနပ်ခဲ့ပါဘူးပုံစံမူကြီးတန်းရွှေကိုနိုင်ကလည်းအိန္ဒိယကိုသူ့လက်ထက်မှာနှစ်ခေါက်တော့ဟိုအိန္ဒိယကိုလာတယ်ခင်ဗျတနည်းအားဖြင့်အိန္ဒိယဟာတက်နေတဲ့အစိုးရစစ်အစိုးရဖြစ်ပါစေနိုင်ငံဆက်ဆံရေးကိုအစိုးရအကြိုက်လိုက်တယ်ဆိုရင်အခြေခံကိုရှိခဲ့တယ်လို့ကျွန်တော်နားလဲပါတယ်ခုအရသာအစိုးရလို့ခေါ်မဲ့ဒီတမတ်20တွင်မှာလည်းပဲဒီတိုင်းပဲအိန္ဒိယဟာမြန်မာနိုင်ငံအစိုးရနဲ့ဆင်ပြောင်းကြိုးစားတဲ့အဲ့နိုင်ငံရေးပေါ်စီကိုကျင့်သုံးတယ်လို့ကျွန်တော်ယူဆပါတယ်။ဒေါ်အောင်ဆန်းစုကြည်ရောင်းနဲ့ပို့ထူးကြတာပေါ့။အဲသူကအိန္ဒိယအခြေခံအိန္ဒိယဟိုတမန်ကြောင့်လည်းရှိတာတစ်ချက်ပေါ့နော်
။ဟုတ်ကဲ့။နိုင်ငံဆက်ဆံရေးဆိုတဲ့နေရာမှာစီးရေးရဆက်ဆံရေးရှိမယ်၊စီးပွားရေးရဆက်ဆံရေးရှိမယ်။ဒီနှစ်ခုပေါ့လေအဓိကအဖြစ်နိုင်ငံရေးရဆက်ဆံရေးဆိုတော့အိန္ဒိယနဲ့မြန်မာဆက်ဆံရေးမှာဘယ်ဟာပို့ပြီးတော့အသေးသေးတာတာအားကောင်းတယ်လို့ဆရာထင်ပါလဲခင်ဗျ။ဟ
ုတ်အစိုးရပိုင်းကာလပေါ့1990အထိကတော့ဒါမျိုးကြီးပဲကိုလုံးလုံးထောက်ခံနေတဲ့ရာဇဝင်ရှိုးရလက်ထက်အဲ့နောက်မှာပြောင်းပြန်ပြန်ပြီးတော့တက်နေတဲ့အစိုးရကိုထောက်ခံတဲ့လမ်းကြောင်းပြောင်းပါလေစီရေးကနေစီရေးစီရေးချင်းဆက်ဆက်ရေးကစခဲ့ရကနေနောက်ကြတော့တိုးတက်လာပြီးတော့ပြောင်းလဲလာတယ်အဲ့ဒီချိန်မှာအိန္ဒိယကသူ့ရဲ့လုံခြုံရေးအရှိတ
မျက်နှာစာလုံးလုံးကြီးထောင်းကပဲကြည့်ခဲ့ပြီးတော့စီးပွားရေးတွေကျန်တဲ့အရေးတွေကိုသူကခတ်ကိုယ်ကိုနဲ့ထားခဲ့တယ်။ဒီနောက်ပိုင်းကျတော့နိုင်ငံငယ်ဆက်တွေကဖွံ့ဖြိုးရေးကိစ္စရေသုံးနိုင်ငံဖြတ်လန်းအပါအဝင်ပေါ့နော်။သူရဲ့စီးပွားရေးဘက်ကပါဦးစားပေးလာတဲ့ policy ကိုအိန္ဒိယကပြောင်းလဲလာပါတယ်။ဒါကြောင့်အခုကြီးပြန်လာလေအိန္ဒိယနိုင်ငံကဗမာနိုင်ငံကိုချေပုတ်ပြီးတော့သူ့ရဲ့စီးပွားရေးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာကိုသူကြည့်နေမလို့ယူဆတဲ့အတွက်စစ်တွေစိတ်ကအပေါဝန်ကလရာဖွံ့ဖြိုးရေးပါဝန်နောက်ချင်းပြည်နယ်မှာသူလုပ်နေတဲ့ကိစ္စရဲ့နောက် ID ကိစ္စတွေပါပို့ပြီးတော့ကြေပြတ်လာလိမ့်မယ်လို့ညွှန်ပါပါတယ်ခင်ဗ
ျဟုတ်ကဲ့တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးမှာဘယ်ဘက်ကပို့ပြီးတော့အားသာမှုရှိရလို့ဆရာတွေ့ပါလဲ
တလူပြအိန္ဒိယနိုင်ငံကြီးနဲ့နိုင်ငံရဲ့တမန်ကြောင်းကြည့်ရင်တရုတ်ဟာဒုညနိုင်ငံကိုဝန်တိုက်ခဲ့တဲ့တမန်ကြောင်းရှိပြီးအိန္ဒိယကဘယ်နိုင်ငံကိုမှဝန်တိုက်ခဲ့တဲ့သူကသာအတိုက်ခံရတဲ့နိုင်ငံဖြစ်တော့အိန္ဒိယနဲ့ဆက်ဆံရတာကျွန်တော်တို့နောက်ကျောလုံနေလို့ကျွန်တော်တို့ပထမပြောပြရစီနောက်ဒုတိယတစ်ချက်ကတရုတ်နိုင်ငံဟာသူခေါင်းဆောင်အဆက်ဆက်ရေရှည်ကြည့်တဲ့အမြင်နဲ့150တရာကိုကြည့်တဲ့အမြင်နဲ့သူကနိုင်ငံတကာဆက်ဆံရေးကိုလုပ်ပါတယ်အဲ့ဒီမှာဗမာနိုင်ငံတီဗီလေးရတယ်ဒီကူပေါ့ဝင်ပေါ့အိန္ဒိယကတော့အခုမှရေဒီယိုဆန်ဆန်လေးတွေလုပ်လာတော့အရေးအတွက်ရောမြောက်မန်းကျေကိုကြည့်လို့ရှိရင်တရုတ်ကအင်တာမကြည့်ပြီးတော့အိန္ဒိယကသေးတယ်လို့ပြောလို့ရပါတယ်နိုင်ငံဆက်ဆံရေးအရာပြောရင်အိန္ဒိယနဲ့ဗမာဆက်ဆံရေးကပိုပြီးတော့သိမျက်မှုရှိတယ်လို့ပြောကြပါတယ်ကျွန်တော်တို့ကြိုးစားနေတဲ့အဖြစ်အပျက်တစ်ခုလို့မြင်ပါတယ
်အိန္ဒိယသမ္မတမြန်မာပြည်သွားလည်မဲ့အချိန်ဟာဒီမြန်မာနိုင်ငံမှာရိုဟင်ဂျာပြဿနာလည်းရောကြီးကြီးမားမားရှိနေတဲ့နိုင်ငံတကာကလည်းစိတ်ဝင်စားနေတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့တရုတ်ကလည်းပါဝင်ပတ်သက်မှုတွေရှိတယ်။အိန္ဒိယဘက်ကလည်းတိုင်းနာတစ်ခုထိပါဝင်ပတ်သက်မှုတွေရှိတယ်။တရုတ်နိုင်ငံမှာရိုဟင်ဂျာတွေထူးခြားခြားကျွန်တော်တို့ရှိတယ်လို့မကြားမိပေမဲ့အိန္ဒိယနိုင်ငံမှာရိုဟင်ဂျာက4000ကျော်လောက်ရှိတယ်လို့သတင်းတွေမှာတွေ့ရပါတယ
်။အိန္ဒိယနိုင်ငံကဒုက္ခသည်လို့ခေါ်တဲ့ refugee policy ကအင်တာမညင်သာပါတယ်။ဘယ်နိုင်ငံကလာလာဘယ်နေသက်ကလာလာသူကလူသားချင်းစာနာထောက်ထားမှုတောင်းမှရှိပါတယ်။နောက်ရိုဟင်ညာလို့ပြောတယ်မွတ်စလင်ဘာသာဝင်ဒုက္ခသည်တွေကအိန္ဒိယကိုဝင်နေတာတော်တော်ကိုကြားပါပြီ။ဆိုတော့ရိုဟင်ညာနာမည်မရှိပါဘူးစကား။ဗမာနိုင်ငံမှာအခုရင်ဆိုင်နေတဲ့ရိုဟင်ညာဆိုတဲ့နိုင်ငံကဖိအားပေါ်မှာအိန္ဒိယကတရုတ်ထက်စာရင်စာနာထောက်ထားမှုတောင်းကနေကြည့်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒါနိုင်ငံတကာကပူလောင်တဲ့ issue တစ်ခုဖြစ်တော့နိုင်ငံကောင်းဆောင်ပြောလာရင်မပြောမဖြစ်လို့ဒီကိစ္စတော့ပြောပေါင်းပြောပါလိမ့်မယ်ခင်ဗျာ
ဒီအိန္ဒိယသမ္မတလာမဲ့ခီးစဉ်မှာမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေရအောင်လုပ်သင့်တယ်လို့ထင်ပါလေခင်ဗျာ
အိန္ဒိယမှာကျွန်တော်တို့နဲ့လိုက်လျောညီထွေတဲ့အသက်ပညာအသိပညာအထောက်အကူတွေအများကြီးရှိပါတယ်စိုက်ပျိုးရေးနယ်ပယ် ID နယ်ပယ်နဲ့ပညာရေးနယ်ပယ်ကရစရာတွေကိုကျွန်တော်တို့အသုံးချတဲ့နယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ကိုကျော်အောင်လင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်မှာလူထုထောက်ခံမှုစံချိန်တင်လောက်အောင်ကြာဆင်းသွားရတာကတော့ရုရှားစုံစမ်းစစ်ဆေးရေးကြောင့်ဖြစ်တယ်ဆိုပြီးပြစ်တင်ပြောဆိုလိုက်ပါတယ်အစိုးရရှိနေတဲ့ဘက်ကဒီရုရှားစုံစမ်းစစ်ဆေးရေးမှာအရေးပါတဲ့သူနှစ်ယောက်ဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာဟောင်းပေါ်မန်နဖော်နဲ့သမ္မတရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟနုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုဖွင့်ချသွားမယ်လို့မျှော်လင့်နေချိန်မှာပဲရုရှားစုံစမ်းစစ်ဆေးရေးနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ကအခုလိုနောက်ဆုံးတိုက်ခိုက်လိုက်တာဖြစ်ပါတယ် VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင
်သမ္မတထရမ့်အပေါ်မှာလူထုထောက်ခံမှုကအခုဆိုရင်ပြင်းပြအားဖြင့်43ရာခိုင်နှုန်းသာရှိပြီးတော့အခုလိုလူထုထောက်ခံမှုကျဆင်းရတာဟာသူ့အဆိုအရတော့နိုင်ငံရေးအရသူ့ကိုအကွက်စင်လှုပ်ချန်တဲ့ရုရှားစုံစမ်းစစ်ဆေးရေးကြောင့်ဖြစ်တယ်လို့သမ္မတထရမ့်က Twitter ကနေအပြစ်တင်လိုက်ပါတယ်။ဒါပြင်ဒီစုံစမ်းစစ်ဆေးရေးဟာတိုင်းပြည်အတွက်လည်းမကောင်းဘူးဆိုပြီးသူကပြောပါတယ
်။ This is a investigation where many many millions of dollars has been spent.
ဒီစုံစမ်းစစ်ဆေးရေးကငွေသန်းပေါင်းများစွာသုံးပြီးလုပ်နေတဲ့စုံစမ်းစစ်ဆေးရေးပါ။ဘာမှပူပေါင်းကြံစီတာလည်းမရှိပါဘူး။ပူပေါင်းကြံစီတယ်လို့ယူဆနေကြတာပါ။ဘာမှမရှိပါဘူး။ဒါတိုင်းပြည်အတွက်မကောင်းဘူးလို့ကျွန်တော်ထင်ပါတယ်။ရှက်ဖို့လည်းကောင်းပါတယ်။
သမ္မတထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်းပေါ်မန်နဖော့အနေနဲ့စုံစမ်းစစ်ဆေးသူတွေကိုဘယ်လိုလိမ်ညာထွက်ဆိုခဲ့တယ်ဆိုတဲ့နောက်ထပ်အသေးစိတ်အချက်အလက်တွေကိုအစိုးရရှိနေတဲ့ဘက်ကထုတ်ပြန်တော့ဖို့ရှိပါတယ်။ဒါပြင်သမ္မတထရမ့်ရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟင်ဘက်ကပူးပေါင်းဆောင်ရွက်မှုတွေကိုလည်းထုတ်ပြန်သွားမယ်လို့မျှော်လင့်ရပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်တဲ့ဒီရုရှားစုံစမ်းစစ်ဆေးဟာတဖြည်းဖြည်းနဲ့အချိန်ရလာနေတယ်လို့Connecticut တက္ကသိုလ်ကဥပဒေပညာရှင် Doug Spencer ကပြောပါတယ
် I think this was always the end goal was to figure out whether there was a connection between the campaign and Russian activities.
ခရယူကပွဲအောင်နိုင်ရေးဖွင့်တဲ့ရုရှားတို့ကြားဆက်သွယ်မှုတွေရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်ဖို့ကအန်တီမရည်မှန်းချက်လို့ထင်ပါတယ်။နောက်ဒုတိယမေးခွန်းအနေနဲ့မေးစရာကတော့သမ္မတထရန့်တူးချင်းအနေနဲ့ရောအဆက်အသွယ်တစုံတရာရှိသလားဆိုတာပါ
။အခုသတင်းမှအစောပိုင်းတုန်းကတော့အစိုးရရှိနေတဲ့ဘက်ကသမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းဒီစုံစမ်းစစ်ဆေးရေးမှာကြေကြေပြင်းပြင်းပူပေါင်းဆောင်ရွက်ခဲ့တယ်ဆိုပြီးသူ့ကိုထောင်ထဲမှာချမှတ်ဖို့အဆိုပြုခဲ့ပါတယ်။အခုကြည်ချင်းအဖြစ်စုံစမ်းစစ်ဆေးမှုဆုံးသက်ဖို့ကအများကြီးလိုသေးတယ်ဆိုတာကိုပြနေတယ်လို့အမေရိကန်တက္ကသိုလ်က Travel Bomboch Chris Edelson က Skype ကနေတဆင့်ပြောပါတယ
် It hasn't wrapped up it's not wrapping up anytime soon there will be more to come this will certainly lead to
ဒီစုံစမ်းစစ်ဆေးရေးကမပြီးသေးပါဘူးတိတ်မကြခင်မှာလည်းအဆုံးသက်ဖို့မရှိပဲနောက်ထပ်လည်းထပ်လာဖို့ရှိပါတယ်ဒီကနေနောက်ထပ်လည်းသတင်းအချက်အလက်တွေတေချာပေါက်ထပ်ထွက်လာဖို့ရှိနေပါတယ်ကျွန်တော်အထင်တော့နောက်ပိုင်းမှာလည်းဆွေးကြက်တင်တာတွေနဲ့နောက်ထပ်ပူးပေါင်းဆောင်ရွက်တဲ့သူတွေထပ်ပြီးထွက်လာဖို့ရှိပြီးတော့သူတို့အနေနဲ့ဘာတွေပေါ်ထုတ်လာမလဲဆိုတာကိုတွေးရမှာပ
ါဒီရုရှားစုံစမ်းစစ်ဆေးဟာသမ္မတထရမ့်နောက်တစ်ကြိမ်ရွေးကောက်ပွဲဝင်မှုပြင်ဆင်နေတဲ့အချိန်မှာအထွတ်ထိပ်ကိုဥတီလာနိုင်ပွဲရှိတယ်လို့ National Journal က Tom DeFrank ကသုံးသပ်ပါတယ
် Mueller is a problem for President Trump and President Trumpknows that that's why he's yelling so much I mean
Donald Trump အတွက်ကတော့မူလာဟာပြဿနာဖြစ်ပြီးဒါကို Donald Trump သိပါတယ်ဒါကြောင့်လဲသူကဒါကိုအကြီးအကျယ်ဝေဖန်ပြောဆိုနေတာပါဒါက Donald Trump အတွက်ကောင်းတဲ့အချက်မဟုတ်ပဲကျွန်တော်တို့အနေနဲ့လာမယ့်သတင်းပတ်အနေငယ်အတွင်းမှာထပ်ပြီးသိလာဖို့ရှိပါတယ
်အငိမ့်သားဗိုလ်ချုပ်ကြီး Michael Flynn နဲ့ Russia တန်မတ်တို့စကားပြောခဲ့တာနဲ့ပတ်သက်ပြီးတော့ Michael Flynn ကစုံစမ်းစစ်ဆေးသူတွေကိုလိန်ညာထွက်ဆိုခဲ့တယ်လို့ဝန်ခံခဲ့ပြီးတဲ့နောက်သူ့ရဲ့အမှုကိုဒီလအကုန်မှာစင်ကြချသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေပြီးတော့ည9:00နာရီကနေ 10:00 နာရီထိနောက်2နာရီကြာထုတ်လွှင့်ပေးမယ့်အစည်းအဝေးတွေကိုတော့လိုင်းနိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒီအစည်းအဝေးမှာတော့မြန်မာတခွင်အစည်းအဝေးသတင်းနောက်မှတ်စုအစည်းအဝေးနဲ့စနေညတိုင်းလေလိုင်းဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်
။ပြည်သူနိုင်ငံပဲရစ်မြို့တော်ကရှောင်းဇီလီစီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးတွေတုံးပြီးတော့ဖြိုခဲ့ခဲ့ပါတယ်။လောင်စာဆီဈေးနှုန်းမြင့်တက်မှုနဲ့နေထိုင်စရိတ်မြင့်မားလာတာကြောင့်ပြည်သူမှာသတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။လူပေါင်း1500ထက်မနည်းဟာပဲရစ်မြို့တော်တခွင်ဆန္ဒပြနေကြတာဖြစ်ပြီးတော့လူပေါင်း130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကဘာလှည့်ခီးသွားတွေအလံများတဲ့ Eiffel Tower နဲ့နေရာတော်များများကိုလည်းပိတ်ထားပါတယ်။ American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Michael Cohen နဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့ Manager Paul Manafort ကိုထောင်နှံကြခံတဲ့လို့နယူးယောက်ပြည်နယ်ရှိနေရီနဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကဆိုပါတယ်လိန်ဖြော်ဖြော်ရေးဇလန်ရဲ့ကူသူ Stormy Daniels နဲ့ Playboy Model Karen McDougal ကို2016သမ္မတရွေးကောက်ပွဲမှာတိုင်ခင်မှာသမ္မတ Trump နဲ့သူတို့ကြားလိန်မဲဆိုင်ရာပတ်သက်ခဲ့မှုကိုလူသိရှင်ကြားထုတ်မပြောဖို့နှုတ်ပိတ်တဲ့အနေနဲ့ရှေ့နေကိုဝင်ကငွေပေးခဲ့တယ်လို့အဲ့ဒီဆွဲချက်မှာဖော်ပြထားပါတယ် Trump ရဲ့ညွှန်ကြားချက်အရကိုဝင်ကအခုလိုငွေပေးခဲ့တာလို့ပြည်ထောင်စုရှေ့နေတွေကပြောပါတယ်လေထုတ်လို့တဲ့ကပအကြီးဆုံးကုမ္ပဏီကြီး Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားအလို့သမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အဲ့ဒီကုမ္ပဏီဆက်ယုံရဲ့ရွှေပြောင်းလုပ်သားတွေဟာနိုင်အတော်ကြာလုပ်လို့ရပြီးတော့သူတို့ပေါ်တင်နေတဲ့အကျွေးတွေကိုတရားမဝင်အချိန်ပိုတွေဆင်းပြီးတော့ဒီဆက်နေရတယ်လို့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်မှာအခုလိုတောင်းဆိုလိုက်တာပါ။အလို့သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အတိုင်းအချိန်ထက်ပိုပြီးတော့အလို့လုပ်နေကြကြောင်းလည်းသတင်းတွေမှာဖော်ပြကြပါတယ်။
တရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.